ုတဝင်းအောင်တေဆုံးသွားခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုနိုင်ငံရေးဌာနဒုတိယပြောရေးဆိုခွင့်ရှိသူမစ္စတာတอมကေစီကအောက်တိုဘာလ17ရက်နေ့တွင်ညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီညင်ညာချက်အပြည့်စုံကိုအမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတူကအခုလိုဖတ်ပြထားပါတယ်
။ The United States is deeply troubled by the death in custody of Thet Win Aung, a pro-democracy activist and political prisoner in Burma.The Burmese junta arrested
နိုင်ငံရေးကျင်းသောတောင်းတောင်းဆောင်ကိုတဝင်းအောင်တည်ဆုံးသွားရဲပေါ်အမေရိကန်ပြည်ထောင်စုကအလေးနဲ့ပဲစိတ်တော်ကဖြစ်ရပါတယ်။ကိုတဝင်းဟာငင်းညံ့တဲ့ကြောင်းသားဆန္ဒပြပွဲတွေပြုလုပ်ခဲ့တာကြောင့်1989ခုနှစ်မှာမြန်မာစစ်အစိုးရကဖမ်းဆီးခဲ့ပြီး1959နှစ်ချမှတ်ခဲ့ပါတယ
်။ This death demonstrates the tragic price the people of Burma are forced to pay for opposing the
သူတည်ဆုံးရမှုဟာမြန်မာစစ်အစိုးရရဲ့ခိနှိပ်အုပ်ချုပ်တဲ့မူဝါဒတွေကိုစန့်ကျင်ပြီးလူသားကုန်သိက္ခာနဲ့ဒီမိုကရေစီအခွင့်အရေးတွေအတွက်ရက်တီတောင်းဆိုတိုက်ပွဲဝင်ကြတဲ့မြန်မာပြည်သူလူထုပေးဆက်ရတဲ့ဝမ်းနည်းကြေကွဲပွဲတန်ဖိုးပါပဲ
The United States condemns the continued detention of the six pro-democracy activists arrested in September Minko Nain, Koko Ji, Te Shwe, Min Zea, Pyon Cho and Min Ai We call for the immediate and
September လမှာဖမ်းဆီးခံခဲ့ရတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုမင်းစီရကိုပြုံးချိုနဲ့ကိုမြင့်အေးတို့ကိုဆက်လက်ထိန်းသိမ်းထားတဲ့အပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဒီ6ဦးအပါအဝင်ကြံတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့နဲ့အမျိုးသားပြန်လည်တင်မြင့်ရေးစစ်မှန်တဲ့လုပ်ငန်းစဉ်တွေစပြီးဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့USCB ရဲ့မူရာရဲ့ညွှန်ကြားမှုကောင်တွေကလည်းအခုလိုမှတ်ချက်ပေးခဲ့ပါတယ်
။အဲဒီအချက်မှာကျွန်တော်မှတ်မှတ်ရရသတိပြုမိတာကတော့ဒီကိုတဝင်းအခုလိုမျိုးကျင်းထောက်တယ်မှာအချိန်မတိုင်ခင်တည်ဆုံးခဲ့တဲ့အဖြစ်အပျက်ကိုထောက်ပြပြီးတော့သူကဒါဟာဖြင့်မြန်မာနိုင်ငံသားတွေဟာသူတို့လိုချင်တဲ့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ဒီမိုကရေစီအတွက်ဘလောက်တမိုးကြီးကြီးပြည့်စုံနေရတယ်ဆိုတာကိုတက်တည်ကြလိုက်တာပါပဲတဲ့။အဲဒါလိုအသိမှတ်ပြုထားပါပဲ။ဒီတင်ငယ်ရဲ့အထက်မှာပဲအမေရိကန်အစိုးရအနေနဲ့ကိုမင်းကိုနိုင်ကိုကိုကြီးကွန်မြူနတီကိုပြွှန်းချိုကိုတိပြစရှိတဲ့ကျောင်းသားကောင်းတွေကိုအများဆုံးပြန်လုပ်ပေးပြီးတော့မြို့သားပြည်နယ်တင်းမြတ်ရေးအတွက်ကိစ္စဆွေးနွေးပွဲတွေအများဆုံးပုံဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆိုတော့ဒါအပြင်အမေရိကန်ဆိုရဲ့မူဝါဒကိုဖော်ပြတဲ့ပြည်နယ်ရဲ့တရားဖြစ်တယ်။နောက်အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေကိုမျက်ချင်းမြင်ပြတဲ့တာတုံးတက်ပြီးတော့လိုအပ်သလိုအရေးယူဆောင်နေတယ်ဆိုတာကိုသက်သေကြတာပါပဲ
။အခုလာမယ့်တနင်္ဂနွေနေ့မှာကိုတဝင်းအောင်ကိုချစ်ခင်လေးစားကြတဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူ့ရဲ့တငယ်ချင်းတွေစုပေါင်းပြီးသူအတွက်ရည်စူးတဲ့ကုသိုလ်ကောင်းမှုပြုအမျှပေးဝေပွဲတစ်ခုကိုမေရီလန်းပြည်နယ်ဘုံကြီးကျောင်းမှာပြုလုပ်မယ်လို့ကောင်တင်ကပြောသွားပါတယ်ခင်ဗျာ